We had hoped, though, with the election in 2015, the election of the National League for Democracy under Aung San Suu Kyi, that could signify
a ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ပါတီရွေးကောက်ခံရတော့အရေးပါတဲ့အပြောင်းလဲတစ်ခုပဲလို့မျှော်လင့်ကြပါတယ်။ဒါပေမဲ့ဒါဟာတိုင်းပြည်တစ်ခုလုံးအတွက်ဥဆောင်မှုကိုရွေးချယ်တာမဟုတ်ဘူး။စစ်တပ်မှာလုတ်ပိုင်권နေအာဏာတွေရှိနေတာပါ။ဒါကြောင့်ဒီမိုကရေစီအပြည့်အဝရအောင်လုပ်နိုင်မဲ့အတွင်ကူးပြောင်းမှုမဟုတ်ခဲ့ပါဘူး။အတိတ်ကကြံခဲ့တဲ့စီးပွားရေးငြိမ်းချမ်းရေးပညာရေးစသဖြင့်ပြဿနာတွေကအများကြီးပါ။အဓိကစိန်ခေါ်မှုကတော့ငြိမ်းချမ်းရေးဖြစ်ပါတယ်။နှစ်ပေါင်း90ပြည်တွင်းစစ်ဖြစ်လာခဲ့တာတပေါင်းတစ်စီးလေးဖြစ်ဖို့လိုအပ်ပါတယ်ရိုဟင်ဂျာအရေးဟာလည်းနောက်ပြဿနာတစ်ခုပါဒါတွေဟာအရေးကြီးတဲ့အခက်အခဲတွေဖြစ်နေမယ်ဆိုတာသိတာပါလေ
အခုလောလောဆယ်ပိုအရေးကြီးတာကရိုဟင်ဂျာတွေကိုပြန်ပို့ရေးဖြစ်ပါတယ်ဒီပြဿနာကိုမြန်မာအစိုးရကမှန်မှန်ကန်ကန်တွယ်နေတယ်လို့ထင်ပါလားခင်ဗျာ
what just specifically on the repatriation you know there are
ပြန်လည်နေရာချထားရေးကိုကွက်ပြီးတော့ပြောရမယ်ဆိုရင်တော့လုံခြုံမှုဂုဏ်သိက္ခာရှိမှုနဲ့သူတို့ဆန္ဒအလျောက်ဖြစ်ရမယ်ဆိုတဲ့စံတတ်မှတ်ချက်တွေရှိပါတယ်။တခုတေကြတာကတော့ရိုဟင်ဂျာတွေနဲ့ဆွေးနွေးညှိနှိုင်းမှုမရှိဘူးဆိုတာရှင်းနေပါတယ်။ဘင်္ဂလားဒေ့ရဲ့မြန်မာအစိုးရသဘောတူညီချက်တက်တက်ဖြစ်ပါတယ်။ဒီလူတွေကိုပြန်လည်လက်ခံရမယ်ဆိုတဲ့နိုင်ငံတကာဖိအားကိုမြန်မာအစိုးရကကောင်းပြီပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့လုပ်နေတာတွေ့ရပါတယ်။ဒါပေမဲ့ဖြစ်စဉ်ကတိတ်ပြီးတော့အရေးကြီးပါတယ်။ဒီလူတွေဟာကြောက်ရွံ့ထိတ်လန့်နေတဲ့အခြေအနေတွေကြောင့်ထွက်ပြေးသွားရတာပါ။သူတို့ရဲ့မိသားစုတွေမတင်းကျင်ခံရတယ်အသက်ခံရတယ်စသဖြင့်မိကုံထုတ်เสียကိစ္စတွေကအများကြီးပ
ါဒီကြမ်းဖက်မှုတွေဘသူတွေကလုပ်ခဲ့တယ်လဲစစ်တပ်လားဒေသခံလက်နက်ကိုင်တွေလားအစိုးရအမင်းရဲ့လုပ်ခဲ့တာလားဆိုတာလည်းပြောပါဦးခင်ဗျာ
It's hard to be precise because we can't get access and that's one of the issues
အကြီးကြပြောကခက်ပါတယ်အဲ့ဒီနေရာကိုကျွန်တော်တို့တွားရောက်ခွင့်မရှိပါဘူးဘယ်လိုက်မှုမရှိတဲ့အကဲခတ်လေးလာသူတွေနဲ့အတီမပြုတ်နိုင်ကြပါဘူးဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ဒုက္ခသည်တွေကိုမေးမြန်းချက်တွေဂျိုရုကနေရိုက်ထားတဲ့ဓာတ်ပုံတွေပဲရှိပါတယ်တဘောကဒီလိုပါဟိုးစောပိုင်းတော့ကရိုဟင်ညာဆိုတဲ့နာမည်နဲ့နေချောင်းဆောင်စခန်းနေစတိုက်တဲ့အတွက်စစ်တပ်ကလက်တုံပြန်တဲ့သဘောပါတိုက်ခတ်တဲ့သူတွေကိုလိုက်ရှင်းပိုးပို့ပြီးတော့ပြင်းထန်လာတဲ့သဘောပါဖြစ်ခဲ့တာတွေကတော့တန်တရားရှိစရာမလိုပါဘူးဒါပေမဲ့အခုလောလောဆယ်မှာကျွန်တော်အဓိကပြောချင်တာကဒီရိုဟင်ညာတွေပဲဖြစ်ပါတယ်ဘာဖြစ်တယ်ညာဖြစ်တယ်ဆွဆွဲပြောဆိုရင်းနဲ့ဒီလူတွေထိုးထွေးခံရမယ့်အစားသူတို့ကာလအတန်ကြာဆုံးရှုံးနေကြရတဲ့ဂုဏ်သိက္ခာရှိတဲ့ဘဝရရှိစေပဲဖြစ်ပါတယ်
ပြန်ရခိုင်ကိုရဘူးပါလားရခိုင်ဒေသအကြောင်းလည်းပြောပါအောင်ခင်ဗျာစိတ်ဆင်းရဲတဲ့ဒေသလို့ကြားရပါတယ်လူတွေဟာဘယ်လိုအခြေအနေမျိုးကြောင့်ထွက်ပြေးလာရလဲဆိုတော့ကြားချင်ပါတယ
် Yes many times well the different parts of life there
အချိန်မောင်းများစွာရောက်ပူပါတယ်အဲ့ဒီမှာကဘဝမျိုးစုံမှာပဲလေသမားတွေရှိသလိုငါးဖန်းတွေလည်းရှိကြပါတယ်အင်မတန်လှပတဲ့နေရာပါဘင်္ဂလားပင်လယ်အော်ကန်ယူတန်တစ်လျှောက်ပါပဲခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်လာမဲ့အလားအလာတိတ်ပြီးတော့ကောင်းပါလေစိုက်ခင်းတွေကလည်းတမျောတခေါ်ပါပဲရခိုင်နဲ့ရိုဟင်ဂျာတီချာကျေးရွာတွေရှိသလိုအပြန်အလှန်ကူလူဆက်ဆံနေကြတာပါရင်းနှီးငင်းငင်းချမ်းချမ်းနေထိုင်ခဲ့ကြတာပါရိုဟင်ဂျာတွေကများသောအားဖြင့်လေယာဉ်လုပ်ငန်းနဲ့ဈေးတယ်အဖြစ်လုပ်ကင်ကြပါတယ်ဆိုတော့စီးပွားရေးအရရခိုင်နေနဲ့ရောထွေးပေါင်းစပ်နေတာပါဒီလိုအခြေအနေတွေဟာအကျန်းဖက်မှုတွေကြောင့်ပျို့ပြက်သွားကြရပါတယ်ရခိုင်များပြားကလည်းရိုဟင်ဂျာတွေမရှိတော့လို့အသက်မွေးဝမ်းကြောင်းဆုံးရှုံးကြပါတယ်
ဆိုအကျံဖက်မှုဖြစ်ရတဲ့အကြောင်းရင်းတွေကဘာတွေလို့ပြောမလဲခင်ဗျာ။သမိုင်းကြောင်းနောက်ခံကြောင်းလားဘာကြောင့်စဖြစ်ရပါလဲ။
It's very deeply ingrained. It's very tough to I mean each side has its narrative about why.
တိပီတော့နေဆိုင်ပါလေ။နှစ်ဖက်စလုံးမှာကြံတစ်ဖက်ကိုအပြစ်တင်တဲ့ဇာတ်ကြောင်းကိုစီရှိကြပါလေ။ရခိုင်နေဆိုရင်တိုင်းရင်းသားလူမျိုးတစ်မျိုးဖြစ်ပါလေ။သူတို့ဟာလူများစုဗမာတွေကိုမကျေနပ်ကြပါဘူး။တခြားတိုင်းရင်းသားအများစုဟာလည်းဒီလိုပါပဲ။ကိုယ်ပိုင်အုပ်ချုပ်ခွင့်လေးစားခံရမှုနဲ့ယဉ်ကျေးမှုထိန်းသိမ်းခွင့်ရရှိရတဲ့အတွက်နှစ်ပေါင်းများစွာတိုက်ခိုက်လာခဲ့ကြပါတယ်။ဆိုတော့ရခိုင်တွေကဒီပြဿနာကိုဗမာတွေဖန်တီးပေးတယ်။ရိုဟင်ဂျာတွေကိုအတင်းလက်ခံခိုင်းတယ်။ရိုဟင်ဂျာတွေဟာနိုင်ငံသားတွေမဟုတ်လို့ဘဲမှတောင်းရမရှိပါဘူး။ဒီလိုနဲ့ရခိုင်တွေအတွက်ပြဿနာဖြစ်အောင်လှုပ်ထားတယ်လို့မှတ်ယူကြပါတယ်။ဒါကြောင့်သူတို့ဟာဗမာတွေကိုမကျေနပ်ကြပါဘူး။ရိုဟင်ဂျာတွေကိုမကျေနပ်ကြပါဘူး။ရိုဟင်ဂျာတွေကိုပဲဂရုစိုက်ရမလားဆိုပြီးတော့ပြည်ပနိုင်ငံအဖွဲ့အစည်းတွေကိုလည်းမကျေနပ်ကြပါဘူး။တစ်ချိန်တည်းမှာပဲရခိုင်တွေဟာလည်းတစ်မျိုးလုံးဒုက္ခရောက်နေကြပါတယ်။ရိုဟင်ဂျာတွေကြတော့ရခိုင်တွေကသူတို့ကိုဒုတိယဒဏ်စာလို့ဆက်ဆံနေဆိုပြီးတော့ခံစားကြပါတယ်သူတို့ကိုသူတို့မတရားခိုးဝင်လာသူတွေလို့မယူဆကြပါဘူးရခိုင်တွေကတော့အဲ့ဒီလိုယူဆထားကြပါတယ်ဆိုတော့ဒါဟာတိတ်ကိုနှဆိုင်တဲ့ဝီရောတွေပါပြီးတော့ဒုတိယကမ္ဘာစစ်တုန်းကဆိုတစ်ဖက်ကဂျပန်နဲ့ပေါင်းတယ်ကြံတစ်ဖက်ကအင်္ဂလိပ်နဲ့ပေါင်းတယ်ဘာသာရေးရလဲမွတ်စလင်နဲ့ဗုဒ္ဓဘာသာပြဿနာပြီးတော့မွတ်စလင်တွေကတတိချာချာနေတော့ဒေသတွေမှာအစ္စလမ်ယူဝါဒီကြီးထွားလာခြင်းဒီလူတွေဟာအကျံဖက်သမားတွေဖြစ်လာနိုင်တယ်လို့တွက်ကြပါတယ်။ဒီအချိန်မှာသူတို့ဗုဒ္ဓဘာသာအစင်လာကိုထိမ့်သိမ့်ရမှာဖြစ်တယ်လို့ယူဆကြပါတယ်။ဒီလိုနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန် ကြောက်ရွံ့နေကြတာလည်းဖြစ်ပါတယ
်ဆိုတော့ဒီမိုကရေစီအသွင်ကူးပြောင်းရေးတဖြည်းဖြည်းအချိန်ရလာပြီးစစ်တပ်အရေးပါတဲ့အစိုးရကတဖြည်းဖြည်းလွတ်ကျွတ်လာပြီးဆိုရင်ဒီပြဿနာမှိမ့်မိန်သွားမယ်လို့ထင်ပါလားခင
်ဗျ It's interesting you asked that. I think it strangely is an irony there.
ခင်ဗျာဒီမိကုံမိတာဝမ်းတာပါတယ်သူစားအဟောစီကကောင်းတာကတော့ဒီအချိန်မှာဒီမိုကရေစီနဲ့အလုံးမဖြစ်နိုင်တဲ့ကိစ္စပဲဖြစ်ပါတယ်ဒီမိုကရေစီကြောင့်အချိန်ကြီးဆိုးတာတော့လုံးဝမဟုတ်ပါဘူးမြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားရေးအတွက်ကျွန်တော်တို့အားပေးကြရမှာပါဒါပေမဲ့2015ရွေးကောက်ပွဲတုန်းကဒီရိုဟင်ညာတွေအတွက်ကိုစားပြုခဲ့တာမှမရှိပါဘူးဒါကိုသွားလို့ရင်နိုင်ငံရေးရတေချောင်းကြံစီတာပဲဖြစ်ပါတယ်တချို့ကဒါကိုတိုင်းပြည်အတွက်အန္တရာယ်ဖြစ်နိုင်တယ်လို့ယူဆထားကြတာပါဆိုတော့ရွေးကောက်ပွဲနီးလာလေးအစိုးရအနေနဲ့ပြဿနာကိုကင်တွယ်ရခက်လီလီဖြစ်တာပါပဲသူတို့ကထိထိရောက်ရောက်ကင်တွယ်ခြင်းတိတန်အောင်ပေါ့ဗျာမြန်မာလူထု60ရာခိုင်နှုန်းကရူဝညာတွေဟာသူတို့နိုင်ငံကတိုင်းရင်းသားတွေမဟုတ်ဘူးလို့မြင်နေကြတာပါတခါစစ်တပ်ကလည်းအာဏာကြီးနေတော့တိုင်းပြည်ကိုကာကွယ်ဖို့အတွက်ဆိုရင်သူတို့ကြိုက်တာသူတို့လုပ်နိုင်ပါတယ်လူထုကလည်းထောက်ခံမှာပါရူဝညာရေးနဲ့ပတ်သက်ပြီးတော့စစ်တပ်ဟာလူထုရဲ့ထောက်ခံမှုကိုမကြုံစဖူးကြီးကြီးမားမားရရှိနေတာပါဒေါအောင်ဆန်းစုကြည်အနေနဲ့ဒီအခြေအနေကိုမေ့ပျောက်ထားလို့မဖြစ်နိုင်ပါဘူးဒါဟာဗုဒ္ဓဘာသာတိုင်းပြည်ရဲ့ဂုံတိတ်ခါလုံုံရေးကိုကာကွယ်တဲ့ကိစ္စပါ။သူဟာတိုင်းပြည်ကိုအကျင့်တိတ်ခါအရခေါင်းဆောင်နေရသူပါ။လူခွင့်ရှုတော့ငါကြည့်ရင်တော့ဘဝင်ကြစရာမဟုတ်ပါဘူး။ဒါပေမဲ့အခြေအနေဘလောက်ပြုတ်ထွေးနေတယ်ဘလောက်ခက်ခဲနေတယ်ဆိုတာကျွန်တော်တို့နားလည်ရမှာဖြစ်ပါတယ်။စာနာမှုအထောက်ပံ့နဲ့ကူညီပေးမဲ့ကိစ္စတွေလွယ်ကူပေမဲ့ကြေကြေပြန့်ပြန့်အဖြေရှာဖို့ဟာတိတ်ပြီးတော့ခက်ခဲပါတယ်။
ဟုတ်ကဲ့တကယ်တော့ကမ္ဘာထွန်းမှာလည်းလူတွေအတွက်အရေးကြီးဆုံးကလုံခြုံမှုနဲ့အခြေခံစာဝန်နေရေးကိစ္စပဲဖြစ်ပါတယ်။ဒီမိုကရေစီဆိုတာကအခုခါမှာဇင်ငံပြည်စည်းတစ်ခုလိုဖြစ်လာနေရပါကမ္ဘာပေါ်မှာဆိုတော့မြန်မာနိုင်ငံသားအများစုကတော့ဒီမိုကရေစီကိုလူကျင်ရတယ်ထင်ပါသား
Yes I think they do I think they absolutely do they expect I think we've seen this in other places
ဟုတ်ကဲ့သူတို့လူကျင်ရတယ်လို့ထင်ပါတယ်လုံးဝသိကြပါတယ်လွန်ခဲ့တဲ့25နှစ်လောက်ကလည်းဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲပြီးတော့နိုင်ငံအများအပြားဒီမိုကရေစီလှိုင်းတဘိုးတွေမြင့်တက်လာခဲ့ပါတယ်တခါတခါလူတွေကဒီမိုကရေစီအပေါ်မှာမျှော်လင့်ချက်ထားတာတိတ်ပြီးတော့မြန်မာလို့နဲ့လို့ထင်ပါတယ်ဒီမိုကရေစီရရင်ပဲအမေရိကန်လိုဂျပန်လိုအာဏာကြီးထွားလာမယ်ချမ်းသာလာတော့မယ်လို့ထင်တတ်ကြပါတယ်ဒီလိုဖြစ်လာနိုင်စရာမရှိတဲ့အခြေအနေတွေလည်းရှိတတ်ပါတယ်တခါဒီမြန်မာနိုင်ငံလိုနိုင်ငံမျိုးမှာလူတွေဟာနှစ်ပေါင်း90စကားပြောခွင့်ပိတ်ပင်ခံခဲ့ရပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရအောင်ကျွန်တော်တို့ကအားပေးကူညီခဲ့ပါတယ်သူတို့လွတ်လွတ်လပ်လပ်ပြောလာတော့သူတို့ပြောတာတွေကိုကျွန်တော်တို့ကမကြိုက်ပါဘူးကျွန်တော်တို့က Civil Liberty ပြည်သူလွတ်လပ်ခွင့်ကိုပြောစီခြင်းပါတယ်သူတို့ကသူတို့ပြောချင်တာကိုပြောပါတယ်ဒါကိုဘလို့ကန်တွေရမှာလဲလွတ်လပ်စွာပြောဆိုခွင့်နဲ့လူတန်းကိုကာဝေးရမယ်ဆိုတဲ့တာဝန်ကိုဘလို့ထည့်ညိရမလဲ
ဟုတ်ကဲ့သူတို့ပြောတာကိုကျွန်တော်တို့မကြိုက်ဘူးလို့ဆိုရနေမှာဘသူ့ကိုပြောတာလဲခင်ဗျအခုလော်သိမ့်နာမည်ကြီးနဲ့ဥပ္ပီရသူကိုပြောတာပါလား
No not just him it's but he represents certainly that
မဟုတ်ပါဘူးသူတယောက်တည်းမဟုတ်ပါဘူးသူကအဲ့ဒီသဘောထားရှိသူတွေကိုကိုးစားပြုတယ်ဆိုတာကတော့မှန်ပါတယ်လူတွေကဒီရိုဟင်ညာဆိုသူတွေဟာဥပဒေမဲ့ခိုးဝင်လာသူတွေမွတ်စလင်တွေဟာအန္တရာယ်တရားဖြစ်စေတဲ့စသဖြင့်ပြောဆိုနေကြတာပါ။တနည်းအားဖြင့်ပြောရရင် racism လူမျိုးခွဲခြားရေးဝါဒဖြစ်ပါတယ်။ဒါနဲ့လူမှုအဖွဲ့အစည်းတိုင်းမှာတွေ့ရပါတယ်။လူတိုင်းမှာလည်းဒီလိုပဲရှိတတ်တာပါပဲ။ဒါကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကအရေးကြီးပါတယ်။မြန်မာနိုင်ငံမှာစစ်အာဏာရှင်အောက်မှာနှစ်ပေါင်း90ကျော်နေခဲ့ရလေတော့ဒီကိစ္စကိုလုံးဝပြစ်ပယ်ထားခဲ့တာပါ။အခုတော့ဆယ်စုနှစ်ပေါင်းများစွာအေးခဲထားခဲ့တဲ့ပြဿနာအခုကြုံတွေ့နေရပါပြီ။
ကျွန်တော်နဲ့ကတ်ကမ်ဘောတို့ဟာအိုဘားမားအစိုးရလက်ထက်တုန်းကမြန်မာနိုင်ငံမူဝါဒချမှတ်တဲ့နေရာမှာအကောင့်ထဲဖော်တဲ့နေရာမှာအင်မတန်တက်တက်ကြွကြွပါဝင်ကြပါတယ်မြန်မာနိုင်ငံနဲ့ကျူဝါနိုင်ငံတို့ဟာသူ့လက်ထက်ကနိုင်ငံခြားဆက်ဆံရေးမှာအအောင်မြင်ဆုံးနိုင်ငံတွေလို့လည်းယူဆကြရတာပါအခုပြန်ပြောင်းကြည့်မယ်ဆိုရင်ခင်ဗျားရဲ့ထိတွေ့ဆက်ဆံမှုတွေဟာသိပ်ပြီးစောခဲ့တယ်လို့များသုံးသပ်မိပါသလား
And those questions do come up all the time and sure. certainly I and even folks from my embassy and people I work
ဒီမေးခွန်းဟာတစ်ချိန်လုံးအမေးခံခဲ့ရတဲ့မေးခွန်းမှာကျွန်တော်နဲ့လုတ်ဖို့ကံပက်တွေကြားမကြာခဏပြောပြပါတယ်ရခိုင်နဲ့ပတ်သက်ပြီးတော့ငါတို့ဒီထက်ပိုပြီးတော့လုံနိုင်ခဲ့တာရှိသလားလို့ကျွန်တော်အခုမြန်မာဒေ့စ်ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်အတွေ့အကြုံစာအုပ်တုပ်ရေးဖို့လုပ်နေပါတယ် George Orwell ရဲ့ Burmese Days လို့ပေါ့ဗျာအားလုံးကိုခြုံကြည့်ရင်နောင်တရတာမရှိခဲ့ပါဘူးကျွန်တော်တာဝန်ယူခဲ့တုန်းကရခိုင်ရေးရွှေညာရေးဟာအမဲဆက်တစ်ဆက်ဖြစ်ခဲ့တယ်လို့အမြဲပြောပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မူဝါဒတွေလုံဆောင်ချက်တွေတိတ်လက်တွေ့ကြတယ်လို့ထင်ပါတယ်ကျွန်တော်တို့တာဝန်ဟာမြန်မာနိုင်ငံကိုကယ်တင်ဖို့မဟုတ်ပါဘူးမြန်မာနိုင်ငံအောင်မြင်မှုရဖို့အတွက်လည်းကျွန်တော်တို့တာဝန်ယူထားတာမဟုတ်ပါဘူးမြန်မာပြည်သူတွေရဲ့တာဝန်သာဖြစ်ပါတယ်သူတို့ဖာသူတို့တိုက်ပွဲဝင်ရုန်းကန်ကြတာကိုပဲကျွန်တော်တို့ကကူညီတာပါ ဒီအတွက်ကျွန်တော်တိတ်ပြီးတော့ဂုဏ်ယူပါတယ်ကျွန်တော်ဟာနေပြီးတော့နဲ့ကျွန်တော်နေတဲ့ရန်ကုန်ကလွှဲရင်ရခိုင်မှာအများဆုံးနေခဲ့ပါတယ်ကျွန်တော်သူတို့ကိုတတိပေးခဲ့ပါတယ်အချိန်ကာလဟာမင်းတို့ဘက်မှာမရှိဘူးမင်းတို့လည်းအကျိုးရှိမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်တကယ်လဲသူတို့အတွက်အကျိုးမရှိပါဘူးအခုဖြစ်တဲ့ကိစ္စမှာရခိုင်ဘက်ကမနိုင်ပါဘူးမြန်မာပြည်သူတွေမနိုင်ပါဘူးအရှုံးနိုင်ပြန်ပြောရင်ဒီကိစ္စမှာဘယ်သူမှမနိုင်ပါဘူးမြန်မာနိုင်ငံဟာအထီးကျန်ပြစ်ပယ်ခံရတယ်သူတို့ရဲ့ဂုံတရင်ရိုက်ချိုးခံလိုက်ရတယ်ရင်းနှီးမြှုပ်နှံမှုတွေဆုံးရှုံးတယ်တရုတ်စီကပဲလာတော့တယ်တရုတ်ကိုကြိုက်မကြိုက်တော့ကျွန်တော်မသိကြပါဘူးရခိုင်နေရာလဲလိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုလေးစားခံရမှုတွေဆုံးရှုံးခဲ့တဲ့အပြင်လုံခြုံရေးစိတ်မချနိုင်တဲ့အခြေအနေကိုလည်းရောက်လာခဲ့ပါတယ်